ထိုင်းနိုင်ငံမှာမိုးခေါင်ရေရှားဖြစ်လာတာကြောင့်စီးပွားရေးထိခိုက်ပြီးတော့ဆင်းရဲမှုမြင့်တက်လာနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ထိုင်းနိုင်ငံထဲမှာစံချိန်တင်အပူချိန်မြင့်တက်ကမိုးရေချိန်နည်းတာနဲ့သဘာဝရာသီဥတုပြောင်းလာတာတွေကြောင့်အခုလိုထိခိုက်မှုတွေရှိလာနိုင်တာလို့ရာသီဥတုဆိုင်ရာကျွမ်းကျင်သူတွေကထောက်ပြလိုက်ပါတယ်။ဘန်ကောက်မြို့ကမိုးလေဝသပညာရှင်ချော်ဝက်စီဝါပွန်ချန်းကထိုင်းနိုင်ငံရဲ့အလဲပိုင်းမှာပြီးခဲ့တဲ့လတချို့တုန်းကမိုးရွာသွန်းမှုနည်းသွားခဲ့တယ်။နောက်ပြီးတော့ပုံမှန်ဧပြီလကတော့အပူဆုံးပဲ။ဒါပေမဲ့မိုးလေဝသဌာနထုတ်ပြန်တဲ့အတိုင်းဒီနှစ်ဇူလိုင်ကသမိုင်းမှာအပူဆုံးဇူလိုင်ဖြစ်သွားပါတယ်ဆိုပြီးတော့ပြောထားပါတယ်။ဒီနှစ်ထဲမှာမိုးရေချိန်ကလည်းဇူလိုင်လ28ရက်နေ့အထိတနိုင်ငံလုံးမှာ25ရာခိုင်နှုန်းကျဆင်းသွားတယ်လို့ထိုင်းမိုးလေဝသဌာနကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာအယ်နီနိုရာသီဖြစ်လာတာကြောင့်အခုလိုမိုးခေါင်ရေရှားဖြစ်လာပြီးတော့အဓိကစီးပွားရေးသီးနှံတွေအတွက်လိုအပ်တဲ့စိုက်မြေတွေကအခုဆိုရင်6တွေ့ကုန်ပြီလို့ဒီကျွမ်းကျင်သူတွေကပြောပါတယ်။ဒါကြောင့်ရေလိုအပ်မှုများတဲ့သီးနှံတွေစတင်မဆက်ရသေးတဲ့တောင်သူတွေအနေနဲ့ရေလိုအပ်မှုနည်းတဲ့သီးနှံတွေမျိုးအစားတို့ပြောင်းဆိုင်ကြဖို့ကိုလည်းမိုးလေဝသဌာနကအမိန့်ထုတ်ထားပါတယ်ရှင်။